ရခိုင်ပြည်နယ်အတွင်းလူမျိုးရေးဘာသာရေးအသွင်ဆောင်ဥပဒေပခဖြစ်စဉ်တွင်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်းရှောင်နေရသူတွေကမွတ်စလင်ရွာသား26ဦးဟာမောင်းနှမ်းမြို့ငခုရလက်ခံကျူဇိုရေးစခန်းကိုမနေ့ကစန္ဒလျောက်ဝင်ရောက်လာခဲ့ပါတယ်လက်ခံရေးစခန်းရဲ့အစီအစဉ်တိုင်းဆောင်ရွက်ပြီးမောင်းနှမ်းမြို့တွေကသူတို့နေရက်ကိုနေရက်ရင်းကိုကူညီပို့ဆောင်ခဲ့တယ်လို့ရခိုင်ပြည်နယ်အစိုးရအဖွဲ့ကပြောပါတယ်လက်ခံရေးစခန်းဖွင့်ပြီးနေရက်နှစ်နှစ်တာအတွင်းမှာဆစ်ရှောင်290ကျော်သာဝင်လာခဲ့တာကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကစီစဉ်မှုအားနည်းချက်ကြောင့်လို့လဲဒေသခံအာဏာပိုင်တွေကပြောပါတယ်ဒီအခြေအနေကိုတော့ဒီမြန်မာပိုင်းသတင်းတော်နိုင်ကိုင်းကသတင်းပေးပို့ထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဒီခိုင်းပြည်နယ်တွင်2019ခုနှစ်ကတကြော့ပြန်ဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြတဲ့ဒုက္ခတွေတွေပြန်လည်လက်ခံဖို့နိုင်ငံအစိုးရတွေအချိန်ချင်းစီစဉ်ခဲ့ပေမဲ့အခုချိန်ထိတရားဝင်ပြန်လာနိုင်တဲ့ဒုက္ခတွေမရှိသေးပါဘူးဒါပေမဲ့အခုနောက်ပိုင်းကိုယ်တော်ဆန္ဒလျောက်မြန်မာနိုင်ငံဘက်ကိုတဖြည်းဖြည်းပြန်လာနေတဲ့သူတွေရှိနေပါတယ်။စက်တင်ဘာ25ရက်နေ့ကဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ်းရှောင်သွားကြတဲ့သူတွေနဲ့ကမွတ်စလင်ရွာသား26ဦးဟာမိမိတဘောဆန္ဒလျောက်ငခုရကျူဆူရေးစခန်းကိုဝင်ရောက်လာပြီးလက်ရှိနေရကိုပြန်လည်ပို့ဆောင်ခဲ့ပြီလို့ဒီခိုင်းပြည်နယ်ဆိုရဖွဲ့ဝင်လုံချုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဘူမှုကြီးမင်းတန်းကအခုလိုပြောပါတယ်။
ကျွန်တော်ဆန္ဒနဲ့ဝင်လာတယ်ဆိုတာဟုတ်ပါတယ်အဲ့လိုဝင်လာတော့ကျွန်တော်တို့ဒီ UEHR ခေါ်တာပေါ့ဗျာဟိုနေရာဆောင်ဟာများပြန်လဲလက်ဆိုင်ရေးလုပ်ငန်းအဖွဲ့ပေါ့နော်အဲ့ဒီအစီအစဉ် program တိုင်းကျွန်တော်တို့ကဆက်သွားပါတယ်ကျွန်တော်အရင်ကခုရမှာဘူးစီစစ်ပြီးတဲ့အခါကျတော့ကျွန်တော်တို့အဲ့ဒီကျမ်းပဲပါတဲ့တယောက်ရှိတယ်အဲ့ဒီကျမ်းပဲပါတဲ့တယောက်ကတော့သူ့ကိုဆက်လက်စစ်ဆေးလုပ်ပေါ့ကျန်တဲ့26ယောက်ကတော့သူတို့ကိုကျွန်တော်ပြန်လဲလက်ဆိုင်ရေးအစီအစဉ်ရအဲ့ဒီမှာမှတ်တမ်းတွေလုပ် MVC ကြက်တွေထုတ်ပေးတကောင်သိမ်းပေါ့ဗျာနော်ပုံစံ60နှစ်ခေါ်တာပေါ့ပြည်တော်စုဇာတ်တွေဖြည့်ပြီးသူတို့နေလို့တဲ့ရွာနဲ့အနီးဆုံးနေရာကိုသူတို့နေခဲ့တဲ့အနီးဆုံးရွာတွေရောက်သွားပါပြီ
မနေ့ကငခုရကျူဆူလက်ခံရေးစခန်းမှာဝင်ရောက်လာသူ28ဦးနဲ့ကတဦးဟာကြံပန်းမှုတွေမှာပါဝင်နေတဲ့ဆိုတဲ့တန်တရားနဲ့စစ်ဆေးနေဆဲဖြစ်ပြီး26ဦးကတော့ UEHRD လုပ်ငန်းစဉ်ရစီစစ်ပြီးခဲ့လို့၎င်းတို့စန္ဒအတိုင်း MG ကထုတ်ပြီးပြီးမူလနေထိုင်တဲ့ကြေးရွာကိုပြန်ပို့ခဲ့တယ်လို့ဗိုလ်မှူးကြီးမင်းတန်းကပြောပါတယ်။ပြည်တွင်းဝင်ရောက်လာသူမွတ်စလင်ရွာသား26ဦးကိုငခုရစခန်းကနေ၎င်းတို့နေထိုင်ရာချက်ယူပြင်ဦးရှင်းချကြေးရွာဖက်ကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကပြန်လည်ပို့ဆောင်ပေးတယ်လို့ငခုရစခန်းနေရွာသားသူကပြောပါတယ်။တရက်ပိုင်းထိနေရာဆုတ်ခွာသွားသူတွေထဲကမိမိသဘောလျောက်ပြန်လည်ဝင်ရောက်လာသူတွေကိုမြန်မာနိုင်ငံဘက်ကပြန်လည်လက်ခံထားတာစုစုပေါင်း290ကျော်ရှိပြီလို့မောင်တော်ခရိုင်အုပ်ချုပ်ရေးမှူးဦးစိုးအောင်ကပြောပါတယ်
။290တော့ကျော်သွားပြီ။ကျွန်တော်တို့အရင်ကအခြေခံထားတဲ့သူက290ကပြောတာလေ။သူတို့ရခိုင်နေကြတဲ့နေရာကျွန်တော်တို့ပြန်နေရာချထားတဲ့နေရာခေါ်လိုက်တော့မိသားစုကလည်းနည်းသေးတာပေါ့။သူတို့လုံခြုံရေးအဝါဖြစ်ပြီးလို့ကျွန်တော်တို့ကနေရာပြန်မချသေးတော့ဘူးနေနေအခြေခံနဲ့။လက်တလုံးကတော့ကျွန်တော်တို့ဒီမှုဝန်ထမ်းကျယ်ကျယ်ကြီးကနေပြီးတော့မှနှုံနဲ့ပေါ့။အလားတူဆန်ဒီပဲစားပေါ့။အဲ့လိုမျိုးတော့ထောက်မှတ်ပေးထား
ဒီခိုင်းပြည်နယ်မောင်တော့ခရိုင်တွင်2019ခုနှစ်ဩဂုတ်လမှာအချမ်းဖက်တိုက်ခိုက်မှုဖြစ်ပွားခဲ့ပြီးနောက်တမတော်ကနေနေမြေရှင်းလင်းရေးနဲ့လုံခြုံရေးလှုပ်ဆောင်မှုတွင်ဒေသခံမူဆလင်ရွာသား9သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြောင်းကုလသမဂ္ဂကနေထုတ်ပြန်ထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ်းရှောင်သူတွေနေရပြန်ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအစိုးရတို့ညှိနှိုင်းခဲ့ရမှာနိုင်ငံသဘောတူညီချက်အရပြန်လည်လက်ခံဖို့အတွက်2018ခုနှစ်ဇန်နဝါရီလနိုဝင်ဘာလနဲ့2019ခုနှစ်ဩဂုတ်လတို့မှာစီစဉ်ခဲ့ပေမဲ့ဝင်လာတာမရှိခဲ့ပါဘူးမြန်မာနိုင်ငံဆိုရဘက်ကလက်ခံကြိုးဆိုရေးစီစဉ်လှုပ်ဆောင်နေပေမဲ့ဝင်လာမှုမရှိတဲ့ပုံမှာမောင်တော်ခရိုင်အုပ်ချုပ်ရေးမှူးဦးစိုးအောင်ကအခုလိုပြောပါတယ်
ကျွန်တော်နိုင်ငံတော်အစီအစဉ်နဲ့ကျွန်တော်နိုင်ငံအနေနဲ့လက်ခံပေးနေတယ်လေ။ကိုဘကအစီအစဉ်ပေးမှုညတော့ပေါ့ဗျာ။ဘင်္ဂလားဒေ့ရှ်နိုင်ငံပြန်ပြီးတော့လာကြတဲ့လူတွေတေချာစီရင်ကောက်တာတို့သူတို့တကယ်တမ်းပြန်လာမယ်ဆိုလို့ရှိရင်လုံလောက်တဲ့လုံုံကြီးတွေပါရင်လည်းလုတ်ပြီးတော့လိုက်မပူနိုင်ဘူး။ပြန်ဝင်လာတဲ့လူတော့သူတို့လေးကြည့်တဲ့အဟာလောက်ကတော့ INU အဖွဲ့တော်များများလည်းပြန်မဝင်ဖို့ပြောတယ်ဆိုတာမျိုးတွေလည်းကျွန်တော်တို့ပြန်ကြားနေတာပေါ့ဟုတ်။
ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေဂုံတိုက်ခါရှိရှိနေရပြန်နိုင်ဖို့ကြိုးပမ်းရမှာယုံကြည်စိတ်ချအောင်မြန်မာအစိုးရကဆောင်ရွက်နိုင်တာမတွေ့ရကြောင်းဘင်္ဂလားဒေ့ရှ်အစိုးရဘက်ကဝေဖန်ခဲ့တယ်လို့မြန်မာအစိုးရကတော့တစ်ဖက်နိုင်ငံကိုထွက်ပြေးသွားသူတွေကိုရိုဟင်ဂျာလို့ခေါ်တာကိုလက်မခံပေမဲ့သူတို့တွေပြန်လာနိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့နားလည်မှုစာချုပ်လွှာလက်မှတ်ထိုးလုပ်ဆောင်နေတယ်လို့ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့လည်းပူးပေါင်းဆောင်ရွက်နေပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ညနေပိုင်းတုန်းကမြန်မာဘင်္ဂလားဒေ့ရှ်နဲ့တရုတ်တို့တီးခြားတွေ့ဆုံပြီးဘူဟင်ဂျာတွေဌာနေပြန်နိုင်ရေးလုပ်ငန်းစဉ်ပြန်စနိုင်ဖို့ကုလသမဂ္ဂသေသွေးညီလာခံပြင်ပမှာအလို့သဘောဆွေးနွေးခဲ့ကြပါတယ်။လက်ရှိမှာမြန်မာဆိုရအနေနဲ့ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေပြန်လည်လက်ခံဖို့ကြိုးစားနေပေမဲ့အခုချိန်ထိမအောင်မြင်သေးပါဘူးခင်ဗျာ။